သူတွေးသူမြင်စီစဉ်ကကျူးဇူးပါရခင်ဗျာ BME မြန်မာသတင်းတမကဟာပြပခြေဆိုင်အကြီးဆုံးမြန်မာသတင်းမီဒီယာအဖွဲ့အစည်းဖြစ်ပါတယ်ကမ္ဘာနိုင်ငံအသီးသီးမှာရှိတဲ့မြန်မာနိုင်ငံသားသတင်းတောက်တွေအယ်ဒီတာတွေသတင်းမီဒီယာလုပ်ငန်းနယ်ပယ်ကပုဂ္ဂိုလ်တွေနဲ့ဖွဲ့စည်းပြီးလှုပ်ရှားဆောင်ရွက်နေတာအခုလာမဲ့2012ခုနှစ်ဇန်နဝါရီလ1ရက်နေ့ဆိုရင်ဆယ်နှစ်တင်းတင်းပြည့်မြောက်ပြီဖြစ်ပါတယ်မြန်မာသတင်းတမကစတင်မွေးဖွားခဲ့ဖို့အကြောင်းတမကရဲ့ဥက္ကဋ္ဌဒေါက်တာမောင်မောင်မြင့်ပြန်ပြောင်းပြောပြတာကဒီလိုပါ
1998ခုနှစ်လောက်တည်းကစပြီးတော့ကျွန်တော်တို့ဒီနိုင်ငံခြားကိုရောက်နေတဲ့မြန်မာသတင်းတောက်တွေပေါ့နော်စပြီးတော့စကားပြောပြတဲ့အဲဒီအကြောင်းအဖွဲ့အစည်းတစ်ခုဒီကောင်းပြင်ကောင်းမယ်ဆိုပြီးတော့ဒီနောက်ပိုင်းကျတော့ကျွန်တော်တို့ဒီနီးဆိုင်ရာမြန်မာသတင်းသမားတွေစုစည်းပြီးတော့2001ခုနှစ်ဇန်နဝါရီလ1ရက်နေ့ကျတော့ကျွန်တော်တို့မြန်မာသတင်းသမားကိုကျွန်တော်တို့စပြီးတော့ထောက်ပါတယ်အဲမြန်မာသတင်းသမားကဆိုတဲ့နာမည်ကိုယူပြီးတော့ထောက်နေမယ်လို့ဒီလက်တွေ့မှာကျတော့ဒီမီဒီယာသမားတွေတော်တော်များများမီဒီယာသမားတွေတော်တော်များများဆိုတဲ့နေရာမှာဒီသတင်းသမားတွေမကောက်ဘူးပေါ့နော်ကျွန်တော်ဒီမီဒီယာနဲ့ပတ်သက်နေတဲ့ပုံစံတွေတော်တော်များများပါပါလာတဲ့အတွက်ကြောင့်ဒီတကယ်တမ်းပြောရမယ်ဆိုရင်တော့ဒါဟာသတင်းသမားကဆိုတာတဲ့မီဒီယာသမားကသဘောမျိုးပူဆောင်ပါတယ်ခင်ဗျာ
အခုဆိုရင်မြန်မာသတင်းသမားကမှာအဖွဲ့ဝင်အား120ကျော်လောက်အထိရှိနေပါပြီဒီလိုနိုင်ငံတကာရောက်မြန်မာသတင်းသမားတွေကိုစုစည်းထားတဲ့မြန်မာသတင်းသမားအနေနဲ့လုံခဲ့တဲ့ဆယ်နှစ်တာအတွင်းအားရကျင်းတဲ့ဆရာအောင်မြင်မှုတွေအတော်များများရရှိခဲ့တယ်လို့လည်းဥမ္မောင်မောင်မြစ်ကသုံးသပ်ပါတယ
်ကျွန်တော်တို့ဒီမြန်မာသတင်းသမားကဟိုဒီ2001ခုနှစ်မှာထောင်လိုက်ပြီးတဲ့နောက်မှာ2002ခုနှစ်ကျတော့ဒီကျွန်တော်တို့ကို RSF လို့ခေါ်တဲ့နေသားမဲ့သတင်းတော်များဖွဲ့ရနေပြီးတော့ဒီကျွန်တော်တို့နဲ့စကားပြောဖြစ်ပါတယ်စကားပြောဖြစ်ပြီးတဲ့နောက်မှာဒီသူတို့ RSF network ဆိုပြီးတော့ဒီကမ္ဘာလုံးမှာရှိတဲ့မီဒီယာအဖွဲ့အစည်းတွေနဲ့သူတို့ network ဖွဲ့စည်းတဲ့အခါမှာကျွန်တော်မြန်မာနိုင်ငံကိုကိုစားပြုတဲ့အနေနဲ့ကျွန်တော်တို့မြန်မာသတင်းသမဂ္ဂကိုသူတို့ထည့်ပြီးတော့ဖွဲ့စည်းခဲ့ပါတယ်။ဟောနောက်ထပ်3နှစ်လောက်ကြာတဲ့အခါကျတော့ကျွန်တော်မြန်မာသတင်းသမဂ္ဂရဲ့အဆင့်ဟာဒီ RSF ကနေနှစ်ဆင့်နှစ်တိုင်းကမ္ဘာနိုင်ငံတွေရဲ့ဒီသတင်းအဆင့်အတန်းကိုအကဲဖြတ်တဲ့ဂျူရီအဖွဲ့ပေါ့နော်။အဲ့ဒီဂျူရီအဖွဲ့မှာကျွန်တော်တို့မြန်မာသတင်းသမဂ္ဂဟာအဖွဲ့အနေနဲ့ဝင်ဝင်ရခဲ့ပါတယ်။ဒါကတော့ကျွန်တော်တို့ဒီနယ်ခြားမှန်သတင်းတော်များနဲ့ပတ်သက်တဲ့ကိစ္စပါ။အဲအဲ့ဒီနောက်ပိုင်းကျတော့ကျွန်တော်တို့နယ်ပယ်ကပို့ပြီးတော့ကျေလာပါတယ်။ကျေလာတဲ့အခါကျတော့ဥပမာ CPG လိုမျိုးသတင်းသမားကွယ်စောင့်ရှောက်ရေးအသင်းပေါ့နော်။အဲ့ဒါလိုမျိုးနောက်ပိုင်းကျတော့ Southeast Asia Press Alliance လို့ခေါ်တဲ့ဒီရှေ့တောင်အာရှသတင်းသမားများမဟာမိတ်အဖွဲ့ပေါ့နော်။အဲ့ဒီအဖွဲ့သူတို့ကတော့အဲအဲ့လိုမျိုးစီပါအဖွဲ့စသဖြင့်အဲ့လိုမျိုးတွေနဲ့ဆက်သွယ်ရလာတယ်။နောက်ပြီးတော့ဖိလစ်ပိုင်မှာပဲခြေဆိုင်တဲ့ INSI ဆိုတဲ့အဖွဲ့မျိုးအခုဆိုလို့ရှိရင်တော့ကျွန်တော်တို့ International Federation of Journalists ဆိုခေါ်တဲ့နိုင်ငံတကာသတင်းသမားများ Federation ပေါ့နော်အဖွဲ့ပေါ့။အဲအဲ့ဒီအဖွဲ့မှာလည်းပဲကျွန်တော်တို့အဖွဲ့ဝင်ဖြစ်ဖို့အတွက်ကိုတော်တော်လေးနှီးစပ်နေတဲ့အနေအထားရှိပါတယ်ခင်ဗျ
။မြန်မာသတင်းသမဂ္ဂဟာမြန်မာသတင်းမီဒီယာသမားတွေဖန်ဆီးထောင်ချခံရမှုစင်စါဖြတ်တောက်ပိတ်ပင်မှုစတဲ့စေအစိုးရကသတင်းမီဒီယာနဲ့စာနယ်ဇင်းသမားတွေအပေါ်ဖိနှိပ်နေတာတွေကိုမျက်ချင်မပြတ်မိမောင်းထိုးဖော်ပြပြီးသတင်းမီဒီယာလွတ်လပ်ခွင့်အတွက်တောင်းဆိုတိုက်ပွဲဝင်နေတာပါပြည်တွင်းအတွက်သာမကနိုင်ငံခြားမှာယက်တည်နေကြတဲ့စာနယ်ဇင်းသမားတွေရဲ့လုံခြုံရေးအတွက်ပါကူညီဆောင်ရွက်ပေးနေတယ်လို့ဆိုပါတယ
်မြန်မာပြည်ကသတင်းသမားတွေနဲ့ပတ်သက်တဲ့အခိစာမျိုးတွေကြုံလာတယ်ဆိုရပါဆိုသတင်းသမားလွတ်မြောက်ရေးကိစ္စမျိုးနဲ့ကြုံလာတယ်ဆိုလို့ရှိရင်ဖန်စီကသတင်းသမားလွတ်မြောက်ရေးကိစ္စမျိုးနဲ့ကြုံလာတယ်ဆိုလို့ရှိရင်လည်းပဲသူတို့နဲ့အတူတူပူးတွဲပြီးတော့ပြောမယ်ဆိုလို့ရှိရင်တော့နိုင်ငံတကာဖွဲ့စည်းပေါင်းစုံနဲ့ဆက်ဆံနိုင်တဲ့အဆင့်ကိုရောက်လာခဲ့ပါတယ်နောက်ပြီးတော့ဒီ campaign တွေလုပ်တဲ့အခါမှာလည်းပဲမြန်မာသတင်းသမားကအနေနဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့တွဲပြီးတော့သက်ဆိုင်ရာနိုင်ငံအစိုးရတွေရှိကိုစာရေးတဲ့ကိစ္စမျိုးတွေဒီကုလသမဂ္ဂလူ့ခွင့်ရေးကိုလည်းမြန်မာပြည်ကိုတွားရမယ်ဆိုလို့ရှိရင်ကျွန်တော် RSF နဲ့ပူးပေါင်းပြီးတော့ဒီမြန်မာသတင်းသမားတွေရဲ့အခြေအနေကိုကုလသမဂ္ဂကိုသိပေးတာမျိုးတွေဆက်ပြီးအားမျိုးတွေကိုကျွန်တော်လုပ်နိုင်ပါတယ်ခင်ဗျအဲ့တော့လက်တွေ့ကျတဲ့အပိုင်းတစ်ပိုင်းကိုကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ဒီနိုင်ငံရာခြားကိုရောက်နေတဲ့မြန်မာသတင်းသမားတော်တော်များများဟာဒီ88ခုနှစ်နောက်ပိုင်းမှာဒီရုပ်တရက်ထွက်လာခဲ့ရတဲ့ဒီပုံစံတွေဖြစ်တဲ့အတွက်ကြောင့်တို့မှာတချို့တွေမှာသူတို့ဖြင့်နယ်စပ်မှာအခြေဆိုင်တဲ့သတင်းသမားတွေမှာဒီသတင်းသမား ID လည်းမရှိပါဘူးခင်ဗျ။ဒီသတင်းတောက်ကမရှိဘူးဆိုတဲ့အခါကျတော့တို့အနေနဲ့ထိုင်းနိုင်ငံမှာသူတို့တော်တော်လေးဒုက္ခရောက်ပါတယ်။အိန္ဒိယမှာလည်းပဲဒီအတိုင်းပါပဲ။အဲ့ဒီအခါကျတော့ကျွန်တော်တို့မြန်မာသတင်းသမားကကျွန်တော်2005ခုနှစ်မှာတို့စီဝေးခေါ်ပါတယ်။ခေါ်ပြီးတော့ဒီနိုင်ငံကသတင်းသမားတွေရောနောက်ပြီးတော့ထိုင်းနိုင်ငံဥပဒေပညာရှင်တွေရောသူတို့နဲ့ပေါင်းပြီးတော့စီဝေးတစ်ခုလုပ်ပြီးတဲ့နောက်ကဘာသည့်နိုင်ငံကသတင်းဖွဲ့စည်းလေးဖွဲ့ကနေပြီးတော့ထောက်ခံထားတဲ့သတင်းသမားကတ်ကိုကျွန်တော်တို့ထုတ်ခွင့်ရခဲ့ပါတယ်ကျွန်တော်တို့မြန်မာသတင်းသမားတွေကိုထုတ်ပေးနိုင်ခဲ့ပါတယ်အဲ့ဒီသတင်းသမားကတ်ကိုတုံးပြီးတော့သူတို့ခီးသွားလာတဲ့အခါမှာလည်းပဲပို့ပြီးလွယ်ကူလာတာမျိုးတွေတုံရပါတယ်နောက်ပြီးတော့သတင်းယူတဲ့အခါမှာ ကန့်သတ်မှုတွေရှိလာခဲ့မယ်ဆိုရင်လည်းအဲဒီကန့်သတ်မှုတွေကိုဒီသတင်းတော့ကပြခြင်းအဖြစ်ဒီကြော်လွှားပြီးတော့ကိုလိုချင်တဲ့သတင်းကိုရအောင်ယူနိုင်တဲ့သာသနာမျိုးတွေလည်းကျွန်တော်ရှိခဲ့ပါတယ်
မြန်မာပြည်တွင်းကသတင်းမီဒီယာတွေအပေါ်စေဆိုးကအဆက်ဆက်ဖိနှိပ်ချုပ်ချယ်ကန့်သတ်မှုတွေဟာအခုဆိုရင်အဆိုးဆုံးအခြေအနေကိုရောက်နေပြီလို့ဥမ္မာမောင်မြတ်ကရှုမြင်ပါတယ်
တော်ဟိုင်းကောင်စီခက်ဒီမှာဆလာအစိုးရခက်ဒီ88အနာသိမ့်ပြီးတဲ့နောက်ပိုင်းဒီနာဝတနဲ့နာအဖခက်အဲ့ဒီခက်တွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်ဒီနာဝတနာအဖခက်ကသတင်းလုံးလခွန်းနဲ့ပတ်သက်ရင်အဆိုးဆုံးအနေအထားကိုရောက်နေတယ်ဆိုတာအားလုံးကျွန်တော်တို့သိပါတယ်အထူးသဖြင့်အခုလိုမျိုးရွေးကောက်ပွဲနီးကပ်လာတဲ့အချိန်မျိုးမှာဒီသတင်းသမားတွေပေါ်ကန့်သတ်မှုကပိုပြီးတော့ထင်ရှားလာတာကိုကျွန်တော်တို့တွေ့ရပါတယ
်နိုင်ငံတကာရောက်မြန်မာသတင်းမီဒီယာသမားတွေအတွက်အရေးတကြီးထားဂရုပြုသင့်တဲ့အချက်တခုကိုလည်းသူကဒီလိုအကြံပြုထောက်ပြပါတယ်
ဒီသတင်းသမားတွေအနေနဲ့အထူးသတိထားသင့်တဲ့အချက်တခုရှိပါတယ်အဲ့ဒါကဘာလဲဆိုတော့ဒီ88နောက်ပိုင်းမှာဒီသတင်းသမားဖြစ်လာကြတဲ့ပုဂ္ဂိုလ်တော်တော်များများဟာမြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်ကိုကိုနီကိုဟန်နဲ့ချိုးပန်းကြမယ်ဆိုတဲ့တနိဋ္ဌာန်နဲ့ထွက်လာခဲ့ကြတဲ့ပုဂ္ဂိုလ်တွေများပါတယ်သူတို့အနေနဲ့ကကျွန်တော်တို့အင်္ဂလိပ်လိုပြောရင် activist ဆိုတဲ့ပုံစံမျိုးပေါ့နော်ဒီနိုင်ငံရေးညီမျှချက်တစ်ခုအတွက်လှုပ်ရှားတဲ့နိုင်ငံရေးလှုပ်ရှားသူဆိုတဲ့ပုံစံမျိုးနဲ့စခဲ့ပြီးတဲ့နောက်ပိုင်းမှာဒီသတင်းသမားဖြစ်လာပါတယ်အဲ့တော့တရင်သမားဖြစ်လာတဲ့ပုံစံတွေအနေနဲ့ကတော့ကိုယ့်ရဲ့နိုင်ငံရေးလှုပ်ရှားမှုမှာကိုယ့်ရဲ့နိုင်ငံရေးနောက်ခံဘာပဲရှိခဲ့ရှိခဲ့တရင်သမားဖြစ်လာပြီဆိုလို့ရှင်တော့တရင်သမားကျင့်ဝတ်နဲ့အညီကျင့်ကြံနေထိုင်ရမယ့်အပိုင်းတွေအများကြီးရှိလာပါတယ်။အဲ့ဒီခါကျတော့ဒီ activism နဲ့ဒီ journalism ကိုခွဲပြီးတော့သိဖို့လိုအပ်ပါတယ်။သိဖို့လိုအပ်ရုံနဲ့မကောက်ဘူးကိုယ်ကိုယ်တိုင်ကလည်းကျင့်ကြံဖို့လိုအပ်ပါတယ်ခင်ဗျ
။နောက်ဆုံးအနေနဲ့တင်ပြချင်တာကမြန်မာတရင်မီဒီယာတွေရဲ့အနာဂတ်နဲ့ပတ်သက်လို့ဥမ္မာမောင်မြင့်ရဲ့အတွေးမြင်နေပါ
။ကျွန်တော်အတွေးကတော့ကျွန်တော်တို့မြန်မာသတင်းသမားတွေဟာဘယ်ဘက်ကပဲကြည့်ကြည့်မညံ့ပါဘူး။မညံ့တဲ့အပြင်ကိုကျွန်တော်တို့အခက်အခဲပေါင်းစုံကြားတဲ့ကနေသတင်းသမားအဖြစ်ရပ်တည်ရတဲ့ကိစ္စအထူးသဖြင့်မြန်မာပြည်ထဲမှာအခက်အခဲပေါင်းစုံရင်ဆိုင်ပြီးတော့သတင်းသမားအနေနဲ့ရပ်တည်ရတဲ့ကိစ္စမှာဒီကဘာပေါ်ကဘယ်သတင်းသမားတွေနဲ့ပဲရှင်းရှင်းအဲကျွန်တော်တို့မြန်မာသတင်းသမားတွေဟာပို့ပြီးတော့သာပါတယ်။ဒီဇွဲလည်းပို့ရှိပါတယ်။တက်တည်လည်းပို့ရှိပါတယ်။ဆိုတော့ကျွန်တော်အမြင်ဟဲ့လားဆိုကြပါစို့ကျွန်တော်တို့ဒီဒီမိုကရေစီမြန်မာနိုင်ငံမှာထွန်းကားလာတဲ့တနေ့မှာကျွန်တော်တို့မြန်မာသတင်းသမားတွေဟာဒီတခြားနိုင်ငံတွေကသတင်းသမားတွေနဲ့ရင်မောင်တန်းပြီးတော့ဒန်းတူရီတူလွတ်လပ်ခွင့်မျိုးကိုကျွန်တော်တို့ရဖို့ပဲကျွန်တော်တို့မျှော်လင့်ပါတယ်။သူများနဲ့ဒန်းတူရဲ့လွတ်လပ်ခွင့်ကျွန်တော်တို့ရပြီဆိုလို့ရှိရင်သူများထက်နောက်ကျဖို့တော့မရှိဘူး။သူများထက်တိုးဖို့သာကျွန်တော်တို့ရှိပါတယ်။ဒါကိုတော့ကျွန်တော်ဆွေးဆွေးမြန်မြန်ယုံကြည်ပါတယ
်။မြန်မာသတင်းသမားကဟာ2002ခုနှစ်ကစလို့မြန်မာမီဒီယာညီလာခံကိုထိုင်းနိုင်ငံချင်းမိုင်မြို့မှာနှစ်ဆင်ကျင်းပနေပြီးနိုင်ငံတကာရောက်မြန်မာသတင်းမီဒီယာသမားတွေတက်ရောက်ကြပါလေ။ဆယ်နှစ်တက်တန်းပြည့်မြန်မာသတင်းသမဂ္ဂအဖွဲ့ရဲ့ရှစ်ကြိမ်မြောက်ညီလာခံကိုအခုလာမဲ့2021ခုနှစ်ဧပြီလအတွင်းကျင်းပဖို့စီစဉ်ထားတယ်လို့ဥမ္မမောင်မြစ်ကပြောပြပါလေ။အခုတစ်ပတ်သူတွေးသူမြင်စီစဉ်ကိုလည်းဒီမှာရနာလိုက်ပါစေ။နားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ။